မြန်မာနိုင်ငံကရှီဟောင်းယဉ်ကျေးမှုလက်ရအမွေနှစ်တွေကိုနိုင်ငံတကာစံနှုန်းနဲ့အညီထိမ့်သိမ်းပြုပြင်ဖို့နဲ့ကမ္ဘာလဲခရီးသွားတွေမျက်စိကျတဲ့ပုဂံကရှီဟောင်းလက်ရတွေထိမ့်သိမ်းရေးအတွက်ပုဂံမိတ်ဆွေများအဖွဲ့ Friends of ပုဂံကိုဖွဲ့စည်းဖို့ကိုပါဒေါက်တာဆာချူဂျီကဒီကနေ့ပြုလုပ်တဲ့သူ့ရဲ့ခရီးစဉ်အကြောင်းရှင်းလင်းပွဲမှာအကြံပေးတိုက်တွန်းထားပါတယ်။ဒါ့အပြင်ပုတ်ပါကအင်ဂျင်တော်လို့တစ်တော့ထိမ့်သိမ်းရေးအောင်မြင်နေချိန်မှာအနီးဝန်းကျင်ကဈေးကိုတစ်လှလို့နေရာမှာထမ်းလျက်လုပ်ငန်းကြောင့်တဘာဝပတ်ဝန်းကျင်ပြုံးတည်နေတာတွေကိုလည်းစောင့်ရှောက်ဖို့လိုအပ်တယ်လို့ဆိုပါတယ်။ဒီကြောင့်ဆက်သွယ်မေးမြန်းထားတဲ့ဘန်ကောက်ရောက်ဝိုင်းတော်သူမခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာတားဖြစ်သူအတွက်အချိန်ပေးတဲ့အနေနဲ့ပုဂံဖျားဘူးထွက်ခဲ့တဲ့ဒေါန်ဆန်းစုကြည်ကခီးစဉ်တစ်လျှောက်မှာလိုက်ပါသတင်းယူဖို့အတွက်စူးစမ်းခဲ့တဲ့ပြည်ရင်းပြည်ပသတင်းဌာနတွေကိုပေးထားတဲ့ကလေးအတိုင်းဒီကနေ့နေအိမ်မှာဖိတ်ကြားပြီးပုဂံပုတ်ပါဒေတာဆိုင်ရာသူ့ရဲ့အမြင်တွေကိုပြောကြားခဲ့တာပါ။ဒေါန်ဆန်းစုကြည်ဟာပုဂံမှာကျန်းစစ်သားမင်းကြီးတီထားကိုးကွယ်တဲ့အာနန္ဒာမြတ်စေတီကျောက်စာမနုဟာနဲ့တပ်ဖြညုဖရာတွေကိုတွားရောက်ဖူးမြော်ခဲ့ပါတယ်။အာနန္ဒာဖရာကိုတွားရတာဟာကျန်းစစ်သားမင်းကြီးကိုအားကြတာကြောင့်လို့ဒေါန်ဆန်းစုကြည်ကပြောကြားကြောင်း NLD ပြောခွင့်ရဦးအောင်ကျိုင်ကပြောပါတယ်
။ကျန်းစစ်သားမင်းကြီးဟာပြည်သူပေါ်မှာမေတ္တာကြီးမားတယ်။အနောထားပေါ်မှာတစ္ဆာရှိတယ်။တိုင်းသာစီလုံးကြီးကိုအမျော်မြင်ကြီးစွာဦးစားပေးပြီးဆောင်ရွက်တတ်တယ်။ထူးခြားဆုံးကတော့ဓမ္မသမိုင်းမှာဌိနအမှုဆက်ခံမှုကိစ္စကိုတစုံတရာပြဿနာမဖြစ်အောင်ဆောင်ရွက်ပေးနိုင်ခဲ့တဲ့ဘုရင်တစ်ပါးပဲတဲ့။အမှုဆက်ခံတဲ့နေရာမှာတိုင်းသာစီလုံးကြီးရဲ့အမြင်နဲ့သူကဆောင်ရွက်ခဲ့တာတွေရှိတယ်တဲ့။အမှမြောက်စီစီကြောက်စာကတော့တိုင်းသာလူမျိုးတွေကိုဂုဏ်ပြုတဲ့အနေနဲ့ဘာသာပေါင်းစုံရေးထိုးထားတဲ့အတွက်ကြောင့်ဒါဟာလဲကာလတွေရဲ့ဌာနမှုတွေကိုမြင်တွေ့ရတယ်လို့ရတဲ့အဲကြောင့်သွားဖူးခဲ့တာပဲတဲ့။နောက်မနူဟာဖရာကတော့မနူဟာဆစ်ရှုံးပြီးရင်ဒါပေမဲ့ထူးခြားတဲ့ရည်ချင်သူမှရှိတယ်တဲ့။ဖုန်းတကူရှင်လို့နော်ထားအောင်ကြောက်လောက်အောင်ပြည်သူလူထုကလေးစားတဲ့ရည်ချင်တွေရှိတယ်။စင်စရာရှိတဲ့လူဖြစ်တယ်ပေါ့။ပြီးတော့အကျဉ်းကျခံလူတွေရဲ့ဘဝကိုစာနာမိလို့လည်းသွားဖူးတာဖြစ်တယ်တဲ့
။တပ်ပြညုဖရာကိုအရင်တစ်ခေါက်ရောက်ခဲ့တာမို့အခုထိလဲပြုပြင်ထိမ့်သိမ့်မှုနဲ့ပတ်သက်ပြီးအတော့ကိုလိုအပ်နေတာတွေ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရှင်းအောင်လက်ရအမွေအနှစ်တွေထိမ့်သိမ့်မှုလိုအပ်နေပြီးအခုလိုထိမ့်သိမ့်ရမှာလဲနိုင်ငံတကာအဆင့်တန်းမှီထိမ့်သိမ့်ချဖို့အတွက်ဒေါန်ဆန်းစုကြည်ကကိုရိုင်းနီပေါ်မှာတွေ့ကြုံခဲ့ရတာနဲ့ရှင်းပြီးပြောကြခဲ့ပါတယ်
။ရှင်းအောင်ဝင်နေဆောင်နေကိုထိမ့်သိမ့်နေဆိုတာဟာအဆင့်တန်းမှီဖို့အထူးသဖြင့်ကမ္ဘာအဆင့်တန်းမှီဖို့လိုတယ်စင်နာမမီရာမျိုးဖြစ်သွားရင်ဆုံးရှုံးမှုတမ်းမှုကအလွန်ကြီးမားတယ်တဲ့။နီပေါ်နိုင်ငံမှာသူရောက်တုန်းကအနုမန်ဘုရားကျောင်းလိုဟာမျိုးအလို့နန်းတော်လိုဟာမျိုးကြီးတခုထိမ့်သိမ့်တဲ့လုပ်ငန်းကိုကိုယ်တိုင်ကိုယ်ကျတွေ့ခဲ့ပူတယ်။အဲ့ဒီသက်ဆိုင်ရာရှင်းအောင်မွေးနေ့ထိမ့်သိမ့်ပညာရှင်တွေကဟိုခေတ်ကလူတွေရဲ့ဤပညာတွေအုပ်ဖုတ်တာတို့ဘာလို့ဝါစားပေါ်ကစစ်စည်းသုံးတာတို့ဘာလို့ဝါစားအရာတွေကိုအချိန်ယူပြီးတော့လေ့လာတယ်။လူကြီးသူမတွေကိုမေးတယ်သူတို့ကိုယ်တိုင်အုပ်ဖုတ်တာတစ်ဆက်တာကအစဘယ်လိုလုပ်ရမလဲဆိုတဲ့ဤနာတွေကိုဒင်းကနှစ်လောက်အချိန်ယူလေ့လာပြီးတော့မှရှေ့ဟာမပြတ်ပြင်ဆင်တဲ့လုပ်ငန်းတွေသူလေ့လာခဲ့ရပူတယ်။အဲ့ဒီလိုကမ္ဘာအဆင့်တန်းမီမီဖြစ်အောင်လုပ်တင်တယ်လုပ်စီချင်တယ်တဲ့။အဲ့လိုမဟုတ်ဘဲနဲ့အလွယ်တကူပြုပြင်တဲ့ဤနဲ့လုပ်ပြီးတော့မှပြန်ပြီးတော့ပြင်ဖို့ဆိုတာဟာအလွန်လွန်ခက်သွားပြီတဲ့
။ကမ္ဘာလက်ခီးတော်တွေမျက်စိကျတဲ့ပုဂံကရှေ့အောင်လက်ရအမွေနှစ်အတွက်လာရောက်ကြည့်ရှုသူတွေကိုယ်တိုင်ဒီလက်ရတွေကိုထိမ့်သိမ့်ရမှာဝိုင်းဝန်းပြီးကူညီနိုင်ဖို့ပကံမိတ်ဆွေများအဖွဲ့ဖွဲ့စည်းဖို့လဲအကြံပေးခဲ့ပါတယ်
။ကဘာလဲခီးသွားလုံငန်းနဲ့ပတ်သက်လို့ NLD ကမကြာသေးမီကဒေါ်လာတွေထုတ်ပြန်ပြီးပါပြီ။ပြန်ပြီးတော့ review လုပ်တာတွေထုတ်ပြီးပြီ။ကဘာလဲခီးသွားလုံငန်းဟာစီမင်းစည်းကမ်းပုံတွေကနေပဲလုတင်နေ။အဲ့ဒီတွေလာရောက်လေပတ်တဲ့အတွက်ကြောင့်အဲ့ဒီဒေတာမှာနေတဲ့လူတွေတကယ်ထိထိရောက်အကျုံးပြည့်ထွန်းစေချင်တယ်။အဲ့ဒါကလည်းနှစ်ဖက်တယောက်တယောက်နားလည်မှုရှိစွာသိတရားရှိစွာနဲ့ပူးပေါင်းဆောင်ရွက်မှာနှစ်ဖက်လုံးအကျိုးပြည့်ထွန်းစေချင်တယ်။တစ်ချိန်တည်းမှာအဲ့ဒီနှစ်ဦးနှစ်ဖက်တင်မကဘူး။ထိန်းသိမ်းထားတဲ့ရင်ကျေးမှုအမွေနဲ့အဆောက်အုံတွေအတွက်လဲအဲ့ဒီခီးသွွားလုပ်ငန်းကနေအကျိုးဖြစ်ထွန်းနိုင်မှာကောင်းလိမ့်မယ်တဲ့အကျွန်မအမြင်ပြောရရင်ပကံကိုမြန်နိုးတန်ဖိုးထားသူတွေအသင်းတစ်ခုရဲ့လို့ Friends of ပကံဟာမျိုးတော်ဖွဲ့တင်တယ်တဲ့အဲ့ဒီမှာကဘာရကပကံရင်ကျေးမှုကိုမြန်နိုးတန်ဖိုးထားသူများဟာလူအားငွေအားပစ္စည်းအားအကြံဉာဏ်အားတွေနဲ့စုပေါင်းကြိုးပမ်းတင်တယ်တဲ့ဥပမာအီတလီက Friends of Venice တို့ဟာမျိုးပေါ်တဲ့
ပုတ်ပါတဝိုက်မှာတဘာဝပဝန်းကျင်ထိန်းသိမ်းရဲ့အတွက်တတော်ထိမ့်သိမ့်ရေကိုအောင်အောင်မြင်မြင်လုပ်နေတာတွေ့ရပေမဲ့ပဝန်းကျင်ကျေးရွာတွေမှာလောင်စာအတွက်စီးကပ်မဲ့တိုက်ခုံမှုတွေရဲ့ဒဏ်ကိုခံနေရတာတွေအပြင်စေတနာရှင်တွေရဲ့အကူအညီတွေကိုပါလိုအပ်နေတဲ့ကျေးရွာတွေကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်
။ပူပေါင်းတော့ဘောပေါင်းကျင်ထိမ့်သိမ့်ထားတာတွေတွေ့တယ်။ဥမာစင်ရင်တော်တစ်ခုဆိုလို့ရှိရင်တဘောပေါင်းကျင်ထိမ့်သိမ့်အားကောင်းတဲ့အတွက်ကြောင့်တကယ့်ကိုအလွန်နှစ်သမဏိရှည်တဲ့အင်ဂျင်ပင်ကြီးမြောင်များစွာအဲ့ဒီမှာမပြတ်မယွင်းတွေ့နေအဲ့ဒီဟာတဘောပေါင်းကျင်ထိမ့်သိမ့်ရအလွန်လိုအပ်တယ်တဲ့ အဲ့ဒီမှာအင်ဂျင်တော့ကိုသွားရင်ကလောက်ကလာမှရှိတဲ့ CO တက်လာဆိုတဲ့ရောင်ရောက်တယ်အဓိကစူဝါးကြီးလုပ်ငန်းကဖြည့်ညက်ချက်တာပဲဖြစ်နေတယ်ဖြည့်ညက်ချက်တဲ့နေရာမှာလောင်စာသုံးမှုဆိုပြီးတော့နီးနားပေါင်းခြင်းကရှိတဲ့အပင်ငယ်တွေကိုပါအကုန်ခုတ်တဲ့အခါကျတော့ပေါင်းခြင်းတစ်ခုလုံးကဟိုထိမ့်ထိမ့်တော့မခုတ်အောင်ဆိုရင်လည်းဘေးကအပင်ရသစ်ပင်ငယ်တွေပါခုတ်တဲ့အခါကျတော့တက်တော်တွေတွန်းကူပြီးတော့အဲ့မှာအကုန်လုံးချောက်တွေကုန်တယ်ဒီဝါမှာရေခဲခဲဖြစ်နေတယ်အချမ်းမကြီးတို့လည်းအားထားစရာရှိကန်းရင်လို့တစ်ခုမှမရှိဘူးတာဖွားဆရာမှာတယောက်ပဲရှိတယ်တပြေလုံးတိုင်းတာနဲ့ကြည့်ရင်တော့ဒီအိုလိုရွာတွေအများကြီးရှိနေမှာပဲတဲ့ဒါမဲ့တင်နာရှင်တွေကဝိုင်းပြီးတော့ဒါကိုဖြည့်ရှင်းပေးရင်တော့ဖြစ်နိုင်ပါတယ်တဲ့
ဇီအိုရွာအတွက် NLD ကစက်ရည်တွင်တွင်တူဖို့ပေးဖို့အတွက်စီစဉ်နေတယ်လို့လည်းပြောပါတယ်ဒေါန်ဆန်းစုကြည်ဟာဇူလိုင်လထဲမှာနေခီးထွက်ဖို့အတွက်အရင်တည်းကပြောဆိုခဲ့ပါတယ်ဒါပေမဲ့ဇူလိုင်လ19ရက်အာဇာနီနေ့အခမ်းအနားကို NLD ရုံးချုပ်မှာကျင်းပဖို့စီစဉ်ထားတာမို့နောက်ပိုင်းမှာပဲခီးသွားဖို့ရှိတယ်လို့ဦးအောင်ချိုင်ကပြောပါတယ်